ပါတယ်ရှင်အရှင်အနောက်ဘက်ကမှနှိမ်နှင်းမှုတွေတိုးချဲ့တဲ့အချိန်အစ္စရေးကအစ္စလာမ်စစ်သွေးကြွအုပ်စုဟာမတ်ရဲ့အထက်တန်းအဖွဲ့ဝင်တယောက်ကိုဖမ်းဆီးခဲ့ပါတယ်အရင်တစ်ဘက်ကဂါဇာကမ်းမြောင်ကိုတင်ပိုက်ခဲ့တဲ့ဟာမတ်ကတိုင်ဘက်ပါလက်စတိုင်းအုပ်စုဖာတာနဲ့ဆွေးနွေးမှုတွေပြန်ဆဖို့ကြိုးပမ်းနေတဲ့အချိန်မှာပဲအခုလိုဖမ်းဆီးခံခဲ့ရတာပါ
ဒီကြောင့်ဗီအိုအေသတင်းတော်ရောဘတ်ဘာဂါကဂျေရုဆလင်မြို့ကနေသတင်းပေးပို့ခဲ့ပြီးဥထောင်းအောင်ကတင်ပြပေးပါမယ်ရှင်။အင်္ဂလိပ်စစ်သားတွေကအာယုံမတက်ခင်ဟာမတ်စစ်သွေးကြအထက်တန်းအရာရှိရဲ့နေအိမ်ကိုစီးနင်းခဲ့ပြီးသူ့ကိုဖမ်းဆီးသွားခဲ့ပါတယ်။သူဟာအနောက်ဘက်ကမှဟာမတ်စစ်ဌာနခွဲကိုစတင်ထူထောင်တဲ့ဆာလေအာရူရီဖြစ်ပါတယ်။စစ်သွေးကြအုပ်စုကလွန်ခဲ့တဲ့အပတ်မှဂ
ထိမ့်သိမ့်ခဲ့ပါတယ်။အနောက်ဘက်ကမှသူတို့ကိုနှိမ်နှင်းဖို့အစ္စရေးနဲ့မစ္စတာအာဘတ်ပူးပေါင်းနေတယ်လို့ဟာမတ်ကဆွဆွဲပါတယ်။အစ္စရေးမျိုးတွေမှအတေကံဘုံဖောက်ခွဲမှုတွေတားမြစ်ဖို့ဂါဇာကိုဟာမတ်ကမသိမ့်ပိုက်ခင်ကတည်းကအနောက်ဘက်ကမှဟာမတ်နဲ့တခြားစစ်သွေးကြွတွေကိုအစ္စရေးကမကြာခဏတိုက်ခိုက်လေရှိပါတယ်။ဒါပေမဲ့ဒီလိုစီးနင်းမှုတွေဟာအခုအခါမှာအစ္စရေးနဲ့ပါလက်စတိုင်းဖာတာအုပ်စုကိုဦးဆောင်တဲ့မစ္စတာအာဘတ်ဆိုနှစ်ဦးစလုံးရဲ့အကျိုးအတွက်ဖြစ်တယ်လို့အစ္စရေးစမ်းစစ်သူဂီလ်ယာရန်ကပြောပါတယ်
။ The key point is the Israeli presence in the West Bank. Every night the Israeli
အဓိကအချက်ကနောက်ဘက်ကမှအစ္စရေးကထိန်းကိုင်ဖို့ဖြစ်ပါတယ်။ညာရင်အစ္စရေးကာကွယ်ရေးတပ်ဖွဲ့တွေဟာဟာမတ်လှုပ်ရှားသူတွေကိုဖမ်းဆီးနေတာကြောင့်အခြေခံအားဖြင့်ဖာတာအတွက်အလုအတော်ကလေးလုပ်ပေးနေတယ်လို့ယာရန်ကပြောပါတယ်။အစ္စရေးနဲ့နိုင်ငံတကာအသိုင်းအဝန်းကဂျူးနိုင်ငံနဲ့ငင်းကြမ်းရေးဆွေးနွေးမှုများထောက်ခံတဲ့အလဲအလလမ်းလိုက်မစ္စတာအာဘတ်ရဲ့အနောက်ဘက်ကအစိုးရကိုထောက်ခံပါတယ်။တချိန်တည်းမှာသူတို့ကအကြမ်းဖက်အဖွဲ့အဖြစ်ယူဆတဲ့ဟာမတ်ကိုရှောင်နေကြပါတယ်။ဒါကြောင့်အပေခံရနေရတဲ့ဟာမတ်ခေါင်းဆောင်အစ္စမီလ်ဟန်နီယေကအာနာခွဲဝေရေးသဘောတူညီမှုသစ်အတွက်ဆွေးနွေးရေးဖွင့်ရန်မြစ်တာရက်ခံခဲ့ပါတယ်။လွန်ခဲ့တဲ့အပပန်လက်ဆိုင်အချင်းချင်းတိုက်ခိုက်မှုတွေကြောင့်အရင်အမျိုးသားစည်းလုံးညီညွတ်ရေးအစိုးရပြိုပြက်ခဲ့ပါတယ်။ဟာမတ်ဟာအကြမ်းဖက်လူရသမားတွေရဲ့လို့ဆိုကမစ္စတာအာဘတ်ကဟာမတ်ရဲ့အဆက်အသွယ်ဖြတ်ပြီးသူတို့ရဲ့ကန့်မှန်းချက်ကိုပယ်ချခဲ့ပါတယ်။ဒီသပါလက်ဆိုင်ဥပဒေပြုကိုယ်စားလှယ်ဟာနန်အရှဝါရီကဂါဇာမှာဟာမတ်ကလက်နက်အားကိုဖြင့်အာဏာသိမ်းခဲ့တာကြောင့်ဆွေးနွေးမှုတကားပိတ်သွားစေခဲ့တယ်လို့ပြောပါတယ်။ဒီနောက်ပုဂ္ဂလိကအဖွဲ့အစည်းများအနေနဲ့လုပ်ငန်းပါမစ်သစ်များလျှောက်ရမယ်လို့မစ္စတာအာဘတ်ကအမိန့်ထုတ်ပြန်ခဲ့တာကြောင့်အနောက်ဘက်ကမှဟာမတ်ထောက်ပံ့ရေးဖြင့်ဖွင့်ထားတဲ့အဖွဲ့အစည်းတွေပိတ်ပစ်ရတော့မယ်ဖြစ်ပါတယ်ခင်ဗျာ။